အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အစိုးရထိတ်တန့်လှုပ်ရှားမှတ်တမ်းတွေကင်တွယ်ပုံနဲ့ပတ်သက်လို့ရာဇဝတ်မှုမြမမြောက်ဆိုတာကြီးကြပ်စစ်ဆေးဖို့တရားလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးမှုတရားကိုတရားရေးဌာနကတာဝန်ပေးလိုက်ပါတယ်။ပြည်ထောင်စုအဆင့်စုံစမ်းစစ်ဆေးမှုနှစ်ခုလောက်ခံရတဲ့သမ္မတဟောင်းထရမ့်ကသူသမ္မတလောက်ဝင်ပြိုင်မယ်လို့ကြေညာခဲ့ပြီးမှအခုလိုအထူးစုံစမ်းစစ်ဆေးမှုကိုခန့်လိုက်တာဖြစ်ပါတယ်။ဝိုင်းရင်ဆိုရရှိနေချက်စမစ်ကိုတာဝန်ပေးလိုက်တဲ့အကြောင်းအစိုးရရှိနေချုပ်မယ်ရစ်ဂါလန်ကတောက်ကြနေကအခုလိုကြေညာခဲ့ပါတယ
် Based on recent developments including the former president's announcement that he is a candidate for president in the next
တမရဟောင်းထရမ့်ကလာမယ့်ရွေးကောက်ပွဲမှာတမရလောင်းဖြစ်ဝင်ပြိုင်ဖို့ကြေညာလိုက်တာနဲ့လက်ရှိတမရကလည်းတမရလောင်းဖြစ်ပြိုင်ဖို့ဆန္ဒရှိကြောင်းထုတ်ပြန်လာချိန်မှာအများပြည်သူစိတ်ဝင်စားမှုတွေအခုလိုအထူးစုံစမ်းစစ်ဆေးမှုခံဖို့ဆုံးဖြတ်လိုက်တာပါလို့ရှိနေချုပ်ဂါလန်ကပြောသွားတာပါအထူးစုံစမ်းစစ်ဆေးမှုခန့်တက်လို့ရဟာခြားစားနေပြီးနိုင်ငံရေးရာအင်မတန်ပက်ပြင်းတဲ့တရားရေးဌာနရဲ့အာဏာအလွဲသုံးစားလွတ်မှုကြီးဖြစ်တယ်လို့သမ္မတထရမ့်ကကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်။ဘမ်မလိုက်စုံစမ်းမဲ့အထူးစုံစမ်းစစ်ဆေးမှုဂျက်စမစ်ဟာအရင်တရားရေးဌာနရဲ့ပြည်သူ့ကိုယ်ကျင့်တရားဆိုင်ရာဌာနကွဲအကြီးအကဲဖြစ်ခဲ့ပြီး ICJ နိုင်ငံတကာတရားဝင်ရဲ့အထူးခုံရုံးမှာတရားစွဲရှိနေချုပ်ဖြစ်တာဝန်ယူခဲ့ပူပါတယ်။ဥပဒေကိစ္စတွေကိုအလေးအနက်လေးနဲ့ကင်တွယ်ဆောင်ရွက်သူအဖြစ်လူသိများပါတယ်ခင်ဗျ